မြန်မာနိုင်ငံဟာငရင်ရဲဝင်းထဲမှာရှိတဲ့ဒေသမှုငရင်အန္တရာယ်ကအချိန်မရွေးကြာရောက်နိုင်ပါတယ်။ဒီထဲမှာလူနေထူးထပ်တဲ့ရန်ကုန်မြို့ရဲ့အန္တရာယ်ကြာရောက်နိုင်တဲ့အနေအထားကိုသိရအောင်မြန်မာနိုင်ငံမြင်းငရင်ကော်မတီကအထွေထွေအထွန်းရေးမှူးဦးသူရဟောင်းကိုမေးမြန်းပြီးတင်ပြပေးပါမယ်။ရန်ကုန်မြို့ပြည်ပြင်ပြောင်းလဲရေးအတွက်ဆောက်လုပ်ရေးလုပ်ငန်းတွေတိုးပြီးလှုပ်လာနေချိန်မှာလူနေအဆောက်အဦတွေနဲ့ဂုံးကြော်တံတားတွေဆောက်လုပ်နေတယ်လို့လမ်းတွေပြည်ပြင်တိုးချဲ့လာနေ။နောက်မှာမြောက်ရထားလမ်းတွေကိုပါဆောက်လုပ်ဖို့အတွက်အစီအစဉ်တွေရှိနေပါတယ်။ဒီလိုဆောက်လုပ်ရေးလုပ်ငန်းတွေအများအပြားတိုးလာမယ်ရန်ကုန်အတွက်ငရင်အနေနဲ့ပတ်သက်ပြီးဘယ်အတိုင်းတာထိလုံခြုံစိတ်ချမှုရှိနိုင်ပါသလဲ
။မြောက်ရထားလမ်းတွေပါတွေကတော့လက်ရှိမှာတော့မစနိုင်ဘူး။ဒီကစီမံချက်တွေမှာ2040ဒီပဲရှိတာဆိုတော့အဲဒီအာမျိုး infrastructure တွေကတော့ကျွန်တော်စီမံကိန်းရောကြီးတာပေါ့လာမဲ့ urban development plan တွေမှာတော့ရှိတယ်ဒါပေမဲ့အဲ့ဒါတွေကလည်းတော်တော်လေးကြာအောင်လက်ရှိ infrastructure တွေကတော့ land တွေပါတွေကိုအဓိကချဲ့တာတို့တချို့တံတားတွေစောင့်နေတာတော့နောက်ပိုင်းမြေထား land တွေပါတွေကိုကျွန်တော်တို့ upgrade လုပ်မှာတို့လုပ်နေတာများတာပေါ့အဲ့ဒါနဲ့ပတ်သက်ပြီးရန်ကုန်မြို့ကဘယ်လောက်ထိလုံခြုံစိတ်ချမှုရှိနိုင်မလဲဆိုတာပြောရတာတော့နည်းနည်းလေးတော့ခက်တယ်အခုတိမ်ကြီးကတော့ကျွန်တော်တို့မှာပြည်စုံကောင်းမွန်တဲ့ဥဒေသနရလက်တွေကအများကြီးမရှိဘူးပေါ့နော်ရှိတာကဥမာမရင်ရင်ဇုံပေါ့မရင်လူစိတ်ကြတဲ့နေပုံရှိတယ်မရင်ဒုံးကြီးမှရှိတယ်နောက်ငလင်းတန်းခရိုင်နောက်ကဖက်ဆက်ပေါ့ဖက်ဆက်မှရှိတယ်ဒါပေမဲ့ကျွန်တော်တို့ဒီမှာ risk ပေါ့အခုငလင်းနဲ့ပတ်သက်ပြီးတော့ဖြစ်လာမယ်ဆိုလို့ရှိရင်ဘယ်ပိုင်းကြီးကပို့ပြီးတော့ဒီအနေခံနိုင်ရမယ်ဆိုတဲ့ဟန်ကျိုးကကျွန်တော်တို့ဒီမှာကမရှိသေးဘူး။ပေါင်းမှုပြည်စုံနဲ့ပြည်ပြနာလို့အများကြီးကြံနေသေးတယ်ပေါ့။အဲ့ဒါတော့ကျွန်တော်တို့လိုအပ်နေပါသေးတယ်
။ဟုတ်ကဲ့ပါ။ရန်ကုန်မြို့ပေါ့နော်ဒီဘုံမိပြည်ကအနေထားရချင်းအခုမြန်မာနိုင်ငံဒီငနေရဲဝင်းထဲမှာလည်းကြာနေတယ်။နောက်ဒီရန်ကုန်မြို့မှာဆက်ကလူမြောက်ရထားတွေမဆနိုင်သေးပေမဲ့အဆောက်အဦတွေကဆောက်နေတယ်ပေါ့နော်။လူကြီးကတိုးလာတယ်အဆောက်အဦတစ်တည်းကအမြင့်ဆောက်နေတယ်။ဆိုတော့ဒီရန်ကုန်မြို့ရဲ့မြေအနေထားနဲ့ဘယ်နေရာဆိုလို့ရှိရင်ဒီငလျင်တော့အန္တရာယ်ပိုရှိနိုင်တယ်ဘယ်နေရာတော့နည်းနည်းစိတ်ချရတဲ့အနေထားရှိတယ်အဲ့ဒါလေးနည်းနည်းခွဲပြောပြပေးပါလို့ရှင
်။ဟုတ်ကဲ့လက်ရှိကျွန်တော်ဟာဇမတ်အရာပေါ့အဲ့ဒါကတော့ငလျင်တိုင်းလာမဲ့အချိန်မျိုးတော့ချက်ပြီးထုတ်ထားတဲ့ Global Blister Assessment Hazard Map ပေါ့ရန်ကုန်မြို့ရဲ့အဲ့ဒါအရာဒီရေပုံရပြောရမယ်ဆိုလို့ရှိရင်ဥပမာရန်ကုန်မြို့အရှိတ်ကျန်းနေဆိုအရှိတ်တော်များများတကုန်းအရှိပိုင်းတို့တကုန်းမြောက်တို့နောက်တကုန်းတောင်ပေါ့နောက်ပြီးတော့အိုက်ဘက်ကနေစောက်ဘက်လာလို့ရှိရင်တောင်ပလာဆက်လေးဒီပေါ့ပြောလို့ရှိရင်လည်းအနောက်ပိုင်းနေလဲဆိုလို့ရှိရင်လှိုင်းမြစ်နဲ့ရန်ကုန်မြစ်နဲ့ရန်ကုန်မြို့ပေါ့အဲ့ဒီနာကမြေကမ်းသားကရှိတဲ့မြို့နယ်တွေပေါ့အထူးသဖြင့်တော့လမ်းမတော်တို့ပါတို့ပေါ့လမ်းမတော်တို့ကျွန်တော်တို့အလုံးလို့စသည်အရစုံအောင်စသည်အရစုံအားတော့မြေကမ်းပေးနဲ့ကက်ရရှိတဲ့ဆွေးဘက်ကမ်းပေါ့တိုင်းမြေရှိတဲ့ကမ်းမှာရှိတဲ့တချို့မြို့နယ်တွေနဲ့ကျွန်တော်တို့ရန်ကုန်မြို့ရဲ့အရှိတ်ဘက်ဆိုတာကတော့ကျွန်တော်တို့အရှိတ်ဘက်ချမ်းသာရှိတဲ့မြို့နယ်တွေပေါ့မြို့ပြစ်တွေလည်းရှိတာပေါ့အဲမြို့တွေကတော့မလင်းလိုင်းလာရင်ပူခံနိုင်ရကြီးရှိတယ်ဒါဖြစ်လို့လဲဆိုလို့ရှိရင်ဒီလိုကအရင်တည်းကကသူကဘုန်းကြီးပေါ့မြေပြော့တယ်ပေါ့သူကဟိုးရင်ထဲမှာရှိတဲ့နှုံးတွေမြေလူတွေပါတွေမှာနည်းနည်းလေးတိတ်ပြီးတော့ရန်ကုန်မကျစ်လက်သေးတဲ့မြေပေါ်မှာအခြေတည်ထားတဲ့မြို့တွေပေါ့
အောက်ခံမြေသားရဲ့အနေထားနဲ့မကပ်ပါဘူးအောက်ခံမြေမှာကြောက်သားဘက်ရော့ရဲ့အတိမ်နဲ့တွေငင်းရင်အလားအလာရှိတဲ့နေရာတွေနဲ့လည်းသက်ဆိုင်ပါလေ
။ရန်ကုန်မြို့ရဲ့ငလင်းအလားအလာကိုငလင်းလိုင်းကဘယ်ကနေလာနိုင်လဲဆိုရင်ကျွန်တော်တို့သတိပြည့်ကျော်ရပဲအဓိကလာနိုင်တာပေါ့။သတိပြည့်ကျော်ရန်ကုန်မြို့ရဲ့အရှိတ်ကကျွန်တော်တို့ဒီကီလိုမီတာ20ကျော်30ဝန်းကျင်လေးပါလောက်မှာရှိတာပေါ့။အဲ့ဒီကနေပြီးတော့လှုပ်ခက်ခဲရဲ့ငလင်းတွေလှုပ်ခက်ခဲမှုဆိုလို့ရှိရင်တော့ရန်ကုန်မြို့အရှိတ်ကျန်းကိုလည်းအနည်းဆုံးရောက်လာမယ်။ပုံတော့နီးတာပေါ့ရန်ကုန်မြို့ရဲ့အရှိတ်ပိုင်းမြို့နယ်။အဲ့ဒါကဒီပိုင်းနောက်ပြီးတော့ကျွန်တော်တို့ကအောက်ခံမြေသားအနေထားပါမြေသားအနေထားနဲ့အောက်ခံကြောက်ပေါ့အောက်ခံကြောက်အနေထားရဆိုလို့ဆိုအဲ့ဒီဘိုင်းနေရာနည်းနည်းပူပြီးအောက်ခံကြောက်သားနဲ့လည်းဝေးတယ်အပေါ်မှာမြေကြီးရများတယ်ဆိုတော့သူကငလျင်လိုင်းကိုသူကပူခံရမယ်ပူခံရမယ်ဆိုတော့ပမာဏတူရဲ့လိုင်းတစ်ခုကလာခဲ့မယ်ဆိုရင်တော့အင်းမြူနယ်ကြီးကတနင်းမြူနယ်ကြီးကပူခံရမယ်ဥပမာစမ်းကြောင်းလို့လို့ပဟန်းလို့မျိုးပေါ့နော်ကျွန်တော်တို့အင်းမြူနယ်တချို့အစိတ်ပိုင်းနေဆိုရင်အောက်ခံကြောက်သားနဲ့နီးရပေါ့နင်းနေမှာလေပေါ့မားတို့ကနင်းနေငမင်းလိုင်းကိုနင်းနေခံနိုင်နေပေါ့အဲ့တော့အယူနယ်ဒီမှာရှိတဲ့အဆောက်အုံတွေကတော့ပုံအဆောက်အုံပုံစံတစ်ခုရဲ့ကိုတပြေးညီလေးပဲတတ်မှတ်မယ်ဒီပုံစံနဲ့ပဲစောင့်မယ်ဆိုလို့ရှိရင်တော့မှတို့ကဒီခုနအလေကျောမှာရှိတဲ့ဗဟန်းတို့တချို့စမ်းကြောင်းတချို့မင်း
ဒီရည်ကျွန်တော်ဒီမှာပြောစသည်အချင်းအဲ့ဒီနေနေရာစောက်ဦးတွေကရန်ကုန်အဲ့ကျွန်တော်ခဏပြောတဲ့အရှိကျန်းတို့ဒီလိုင်းမြင့်နဲ့ကပ်ရပြီးရမြို့နယ်တွေထက်ကိုသူကပုံပြီးတော့ခံနိုင်ရှိဘူးပေါ့နော်ဒါကတော့ကျွန်တော်တို့ကဒီပုံရအချင်းပြောတာပါတိဆောက်ထားတဲ့အဆောက်အဦးရဲ့ခံကြမှုဟာမြေပြောက်မှာတိထားမှန်းထားတဲ့အောက်ခံကြောက်သားပေါ်မှာမူတည်ုံနဲ့မကပါဘူးအဆောက်အဦးရဲ့ဒီဇိုင်းပေါ်မ
line lame she belong to move the general popia. I look for that area to jump another item move, TV camera, the search engineer, but no engineer, yeah, to someone near Sawyer, the side, Sawyer, cut me, Jesaria. I will not be the general, I will resistance here to do a search at the sign alley, paving coma is no narrow, but it's a movie. ဘလို့စချာမျိုးဆောင်ရင်ဖေးဆိုင်ဆိုင်မျိုးကိုကားပြီးဘလောက်ဆောင်ရအောင်ဒီကားလို့သတိသာပြင်ပို့ဖို့ဘယ်လိုမှမနိုင်ရဘူးလို့ဆိုတဲ့ရှိကြီးကိုပါဒီလိုတွေပြင်ပို့အထောက်ပြီးသားရှိပါတယ်ဆောင်ဖို့လည်းအကုန်လုပ်ပါအဲ့ဒီအောက်ကျွန်တော်ကစီမံရေးဆိုင်ရင်များဒီမင်းသားရှိနေတဲ့ပတ်ချက်ပြီးတော့ဆောင်အောင်ပါဘုန်းတော့အဲ့လိုမျိုးစောက်တဲ့အစားအဝေးတွေလို့ရှိရင်လည်းဒီကအမျိုးပြောတဲ့အချမ
မြန်မာနိုင်ငံမြန်ငင်ကော်မတီကထွေထွေအတွင်းမှဥတူရအောင်ပါရန်ကုန်မြို့အတွက်အနေရရန်ဝန်ပြမြေပုံထုတ်ထားတာရှိနေပေမဲ့ငင်းရန်တန်းတင်နိုင်ခြင်းနဲ့သက်ဆိုင်တဲ့ပြည်စုံကောင်းမွန်တဲ့သူ့ဒေသနာအချက်လက်တွေရအောင်ဆက်ပြီးလှုပ်ဖို့လူနေသေးတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ